Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမော်ပါရှင်။
ဟလာညကြပါရှင်ဒီကနေ့ညဖက်သတင်းတွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလာတို့တင်ပြမှာပါပြည်တော်စုလွှတ်တော်ကိုစားပြုကွန်ပတီ CRPH နဲ့ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုရာလင်းမြန်မာလူထုရဲ့သဘောထားဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေဖြစ်ဥရောပပါလီမန်ကထောက်ခံလိုက်ပါတယ်မြန်မာနိုင်ငံထဲကအင်တာနက်ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHR ကပြောပါတယ်တခါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းသံအမတ်ကြီးဦးကျော်မိုးထွန်း IRR ရဲ့လွတ်လပ်ခွင့်ဆုချီးမြှင့်ခံရပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဒီကနေ့နေပြီးတော့တရားရုံးချိန်မှာတော့ဒေါန်ဆန်းစုကြည်ပေါ်မှာအဂတိလိုက်စားမှုစွပ်စွဲချက်အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပြန်လည်မေးခွန်းနေမေးခဲ့ကြပါတယ
်ဒီကနေ့ပြန်လည်မေးခွန်းဖြိုးမင်းသိန်းကိုလည်းမေးရတယ်အဦးရဲ့ထက်ကိုလည်းပဲရဲ့ထက်ဆိုစစ်စစ်သတ်စစ်စစ်အရာရှိပါတော့အဲ့တူလည်းဒီပြန်လည်မေးခွန်းနေရကုန်လို့
ရှင်နေကြီးဦးကြည်ဝင်းပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်စုံနားဆင်ရပါမယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူကိုတော့အများပြည်သူတည်ငြိမ်အေးချမ်းအောင်လှုံ့ဆော်လှုံ့ဆော်မှုနဲ့အလုတ်ကျန်းတဲ့ထောင်ထဲနှစ်နှစ်ချမှတ်လိုက်ပါတယ်။ဆီယနာသိန်းတာရှစ်လကျော်လာပေမဲ့စန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ကချင်ဖားကန့်လီတို့လမ်းပေါ်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဦးတင်မောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတည်းကမြန်မာလူထုရဲ့ဒီမိုကရေစီနေကြသဘောဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအကြအတဲကိုဥပဒေကြောင့်အရငြိမ်းချမ်းစွာဖြစ်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလဲ CRPH နဲ့ NUG တို့ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာလ6ရက်နေ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးဖြတ်ချက်ထဲမှာဖက်ပြိုင်လာတဲ့ရနေ့ကစစ်အာဏာသိမ်းမှုကိုပြင်းထန်စွာပစ်တင်ရှုံချထားသလိုသမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လည်ပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပေါ်ရက်လာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့ညှဉ်းပန်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့နဲ့ရွေးကောက်ခွင့်လွှတ်တော်ကိုယ်စားလှယ်အလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံထဲမှာလည်းရှိဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံရေးကောင်ဆောင်တွေနဲ့အခြားလူတွေရဲ့လူအခွင့်ရေးအခြေအနေတွေကျန်းမာရေးအနေအထားတွေကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပကိုယ်စားလှယ်တွေနဲ့တန်ယုံတွေကအနီးကပ်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာမျိုးမလုပ်ဖို့လည်းဆုံးဖြတ်ချက်မှာတိုက်တွန်းထားတာပါဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေမဖြစ်မနေလိုက်နိုင်ရမယ်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူးတရရွေးကောက်တင်မြှောက်ထားတဲ့အမတ်အရေးတွေ905ရောက်ပါတဲ့ဥရောပပါလီမန်ဟာဥရောပသမဂ္ဂ EU ရဲ့ဥပဒေပြည့်ရေးဆိုင်ရာအဓိကအဖွဲ့အစည်း3ခုထက်ကတစ်ခုဖြစ်ပါတယ်ဥရောပကော်မရှင်ရဲ့အဆိုပြုချက်ပေါ်မှာအခြေခံပြီးတော့ဥရောပသမဂ္ဂကောင်စီနဲ့အတူ EU အတွက်ဥပဒေတွေကိုညှိနှိုင်းအတည်ပြုပေးပါတယ် EU ထဲမှာဥရောပကောင်စီရအဖွဲ့ဝင်28နိုင်ငံကအစိုးရဒါမှမဟုတ်နိုင်ငံအကြီးအကဲတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ EU ရဲ့မူဝါဒတွေကိုအဓိကချမှတ်တဲ့အစိတ်အပိုင်းလည်းဖြစ်ပါတယ
်အာဆီယံထိုင်းသီးညီလာခံကိုစစ်ကောင်စီခေါင်းဆောင်ဖိတ်ကြားရေးဟာပုဂ္ဂလိကပိုင်းဆိုင်ရာပြောကြားချက်တွေတော့ဖြစ်ပြီးအာဆီယံမှာအားလုံးသဘောတူဆန္ဒကသာအဓိကဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကမီဒီယာတွေကိုပြပြတဲ့သတင်းစကားမှာအခုလိုပြောကြားလိုက်ပါတယ်
ကျွန်တော်အလေးထားပြောချင်တာခုနပြောတဲ့အားလုံးသဘောတူဆန္ဒပါ။အားလုံးသဘောတူဆန္ဒအရဆက်ကြည့်ကြပါလား။ဒါကြောင့်မို့ကျွန်တော်ပြောချင်တာကခုနပြောတဲ့ဟာတွေဒီဘုံင်းဆိုင်ရာပုံဒီပိုင်းဆိုင်ရာအဲအားလုံးပြည်နိုင်ငံတနိုင်ငံချင်းဆိုင်ရာပဲဖြစ်ပါလေ။ဒီနေရာတွေကြောင့်မို့ကျွန်တော်အနေနဲ့မြန်မာနိုင်ငံအနေနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီအာဆီယံ3စီးစီးကနေတိုင်းကျွန်တော်လောက်ဆောင်သွားမယ်ဆိုတာပြောချင်ပါလေ
။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရေးကိစ္စပေါ်ရှင်းရှင်းလင်းလင်းပြောချမသွားပေမဲ့အမှုရင်ဆိုင်နေရတဲ့သူတွေအကြမ်းဖက်အဖွဲ့တွေနဲ့တွေ့ဆုံခွင့်ပေးဖို့ဆိုတာကခဲရင်ကြောင့်ဗိုလ်ချုပ်စောမင်းထွန်းကမီဒီယာကိုပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးအချက်တစ်ချက်ပါဝင်ခဲ့ပါတယ်ဒါပေမဲ့ဒေါ်ဆာစုကြည်နဲ့တွေ့ဆုံဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုရင် လူလူအနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြစ်ရှိမှုကိုတော်တော်လေးအယုံကြည်နေသွားနိုင်တယ်လို့ရှိုင်းတိုင်းနာဒီမိုကရေစီအဖွဲ့ချုပ်ထွေထွေတွေးမှုချုပ်ဦးဆိုင်လိုက်က VO ကိုပြောခဲ့ပါတယ်
။မြန်မာနိုင်ငံထဲကအင်တာနက်ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကပြောပါတယ်။ချင်းပြည်နယ်ကံပလက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကနီနယ်မုံရွာမြို့နယ်မကွေတိုင်းထက်ကကံကောမြို့နယ်တွေမှာလက်နက်ကြီးတွေပိုးချလာနေတယ်လို့အစင်မြင့်စစ်ဘော်ချုပ်နှုတ်ဦးပါလွှတ်ထားတယ်လို့အော်တိုဘာလ၈ရက်နေ့ထုတ် OHCHR ရဲ့ကြေညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းချင်းပြည်နယ်အပါဝင်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကလိုက်လံရှာဖွေချိန်အတွင်းတပ်ဖြတ်သားတွေ PDF တပ်တွေတိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေကိုကူညီရတယ်လို့ယူဆတဲ့ရွာတွေထဲဝင်ပြီးတော့အိမ်တွေကိုမီးတင်ရှို့တာဆတဲ့ပြစ်မှုတွေကိုအကြီးအကျယ်ကျူးလွန်ခဲ့တာကိုမှတ်တမ်းပြုစုထားတယ်လို့လည်း OHCHR ပြောခွင့်ရသူ Ravana Samadasani ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အကြီးအကျယ်ဖန်စီတာနှိမ့်ဆက်ညှဉ်းပန်းတာနဲ့တပ်ဖြတ်တယ်ဆိုတဲ့သတင်းတွေလည်းရထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့နေမြရှင်းလင်းရေးဆောင်ရွက်ချက်တွေမှာကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကနေထိုးစစ်ဆင်တက်ခဲ့တာတွေပါလိမ့်ရှိတယ်လို့လည်းပြောထားပါတယ်။အင်တာနက်ဖြတ်တောက်ထားခြင်းအပြင်တန်းနဲ့ချီတဲ့ပြည်သူတွေအတွက်ဆက်သွယ်ရေးနဲ့သတင်းအချက်အလက်ရရှိရေးခက်ခဲသွားစေတယ်လို့လည်းထောက်ပြထားတာပါ။မြန်မာပြည်သူတွေအပေါ်တီလို့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြောဆိုကြဖို့လဲ OHCHR ကထုတ်ပြန်ချက်မှာတိုက်တွန်းထားတာပါ။ဩစာကြီးတဲ့အတိုင်းပြည်တွေအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရပ်သွားအောင်ဝိုင်းဝန်းဖိအားပေးကြဖို့အရသာပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့နဲ့လိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအရောက်ပို့နိုင်အောင်လှုပ်ပေးဖို့လဲတိုက်တွန်းထားပါတယ်။
အမေရိကန်နိုင်ငံအခြေစိုက် IRI လို့အတူကောက်တည်ကြတဲ့ International Republican Institute အဖွဲ့ကြီးရဲ့2022ခုနှစ် Freedom Award လွတ်လပ်ခွင့်ဆုချီးမြှင့်ခံသူတွေထံမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းလည်းပါဝင်ပါတယ်။အခြားသောအနေနဲ့ဒီချီးမြှင့်ခံခဲ့ရတဲ့စုပေးပွဲအခမ်းအနားကိုအောက်တိုဘာလ10ရက်နေ့မှာကျင်းပမှာပါ။ဒီမိုကရေစီလွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စများတိုးတက်ရေးအတွက်ပိုင်းဖြတ်မြုပ်နှံဆောင်ရွက်ခဲ့ကြတဲ့သူတွေကို IRI အဖွဲ့ကြီးရဲ့အမြင့်ဆုံးတည်ဆုကိုချီးမြှင့်တာပါဒီနေ့ဖေဖော်ဝါရီလ26ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂစည်းဝေးမှာတာမတ်ကြီးဦးကျော်မိုးထွန်းကမြန်မာဆရာနာရှင်စန့်ကျင်ရေးဆန္ဒပြသူများရဲ့သင်္ကေတလက်ချောင်း၃ချောင်းကိုထောင်ပြီးအာဏာသိမ်းမှုကိုကန့်ကွက်ဆန့်ကျင်မင်ကွန်းပြောကြားခဲ့ရကလူသိသိများထင်ရှားလာတာ2022ခုနှစ် IRI လွတ်လပ်ခွင့်ဆုကိုလစ်တူနီးယားနိုင်ငံဝန်ကြီးချုပ်အင်ဂရီဒ်ဆမိုနိုက်ဘယ်လာရုစ်နိုင်ငံ၏အကျဉ်းသားများအတွက်ပူးပေါင်းဆောင်ရွက်ရေးကောင်စီကိုယ်စားလှယ်တက်ဆီယာနာကိုမစ်ကျူဘာဂရမီဆူရအမှုပညာရှင်ဝီလီခိုင်ရီနိုတို့နဲ့အတူဥကျော်မိုးထွန်းကရခဲ့တာဖြစ်ပါတယ်။အရင်ကဒီဆုကိုရခဲ့ကြတဲ့ထင်ရှားသူတွေကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်လိုက်ဘေးရီးယားသမ္မတအဲလန်ဂျော့ဆန်ဆာလီအမေရိကန်သမ္မတတွေဖြစ်ကြတဲ့ရိုနီရီဂန်နဲ့ဂျော့ဂျ်ဘုတ်လူခွင့်ရေးလှုပ်ရှားသူနက်သန်ရှာရန်စကီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတွေဖြစ်ကြတဲ့ဟယ်ရီကစ်ဆင်ဂျာကိုလင်းစ်ပါဝဲဂျော့ဂျ်ရှုစ်James Baker တို့အစရှိတဲ့ပုံကိုယ်တွေပဲဖြစ်ကြပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ52.31kHz 938ည52.32kHz 939ည52.57kHz 585တို့ဖြင့်စနေတနေ့တွေမှာ190kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဖက် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါပိုးကူးခံရသူ1466ဦးနဲ့သေဆုံးသူက34ယောက်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 18,962 ခုလုပ်ခဲ့တာမှာလူ 1,500 နီးပါးပိုးတွေ့တာဖြစ်တဲ့အတွက်ပိုးကူးရခိုင်နှုန်းက 9.8% ဖြစ်ပြီးသေဆုံးလုံးကတော့ 3.8% ရှိကြောင်းကိုလည်းဖော်ပြထားပါတယ်။ပိုးကူးသူရောသေဆုံးသူပါအရင်ကတော့မများတော့ဘူးလို့ကျန်းမာရေးအရာရှိတယောက်က VOA ကိုပြောပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပိုးစစ်ဆေးမှုတွေကိုထိရောက်စွာမလုပ်နိုင်တဲ့အတွက်အမှန်တကယ်ပိုးကူးသူရောသိဆုံးသူပါတိထက်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတလုပ်နေသူတွေကသုံးသပ်ကြပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာကာကွယ်ဆေးအပြည့်ထိုးပြီးသူက 3.9 တန်းရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားတာပါ။ဒါအပြင်တင်းကျွနောက်ပိုင်းစာတင်ကျောင်းတွေပြန်ဖွင့်နိုင်ဖို့အတွက်အသက်12နှစ်နဲ့18နှစ်ကြားကျောင်းသားလူငယ်တွေကိုကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်လို့လည်းအဲ့ဒီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်တရားလိုင်းနဲ့အကြီးအကျယ်ကျုံ့ခဲ့ရတာပါ။စစ်အာဏာသိမ်းပြီးတော့6လထက်ရောက်လာတဲ့အချိန်ထိဒေသခံကကိုရီတပ်တွေနဲ့စစ်ကောင်စီကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောတိုင်းနာလက်နက်ကင်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မှအိုးအိမ်ဆုံးခွာထွက်ပြေးနေရသူကသေငနံရှိတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတချို့မှာလည်းကိုဗစ်ရောဂါကူးစက်နေတယ်လို့ပရိုက်တာလုပ်နေသူတွေကပြောပါတယ်
။ကိုဗစ်ကာကွယ်ဆေးမမြတ်မတဖျံမြူနေတာကိုကျင့်သိခါမဲ့ယုံမက mai mera le phit de lo kulatam ga thwe twe mu chauk ga cha ta pnei ni ga pyo lai ba le covid ka kwe se yashi nai mu wa chan da le tai pi rue ne sin ne tai pi rue cha ma ma mya mata phit ni ja ba le chan ka ba ji ti khu long ga ka kwe se mya shi be covid myo kwe atit rue paw la ga lo shi yin phun myo pi nai ngan rue ga tu ro nai ngan da rue ko ka kwe se ta long na long tou long tho ni da ri ga la ga phit twa lai ma lo antonio guterres ga pyo ba le
အမေရိကန်အစိုးရကငွေချေးယူတုံ့ဆွဲနိုင်တဲ့ပမာဏကိုနောက်ဆုံးသတ်မှတ်ရအောက်တိုဘာ၁၈ရက်မတိုင်ခင်မတူနိုင်ရင်တော့ပေးဆက်စရာတွေပေးနိုင်တော့မှာမဟုတ်တာကြောင့်ဒီအခြေအနေကိုရှောင်ရှားမဲ့အရာကြီးသဘောတူညီချက်တရားအထက်လွှတ်တော်မှာမနေ့ကမဲခွဲအတီးပြုလိုက်ပါတယ်ချင်းငွေပမာဏထပ်တိုးရေးကိစ္စကိုဒီဇင်ဘာလအစောပိုင်းထိအချိန်ယူဖြေရှင်းဖို့တက်တန်းတိုးဖို့ထောက်ခံမဲ့90ကန့်ကွက်မဲ
ါတယ်လွတ်လပ်စွာပေါ်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကဏ္ဍဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုခုခံကာကွယ်ပေးခဲ့တဲ့အတွက်သတင်းစာဆရာနှစ်ယောက်ကိုချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအဒရီယေဗစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားကြတာပါနှစ်ယောက်စလုံးဟာရက်ဘလာနဲ့နိုဗာဂျာဂက်ဇက်တာလို့ခေါ်တဲ့တီးကြလွတ်လပ်တဲ့မီဒီယာတွေကိုဖိလစ်ပိုင်နိုင်ငံမှာ2012ခုနှစ်နဲ့ရုရှားနိုင်ငံမှာ1993ခုနှစ်တုန်းမှထူထောင်ခဲ့ကြတဲ့သူတွေဖြစ်ပါတယ်မာရီယာရက်ဆာရဲ့ရက်ဘလာဒီဂျစ်တယ်မီဒီယာဟာသမ္မတဒူတာတေးရဲ့အငင်းပွားပွဲရာမူးယစ်ဆေးပွားနှိမ်နင်းတပ်ဖြတ်မှုတွေပေါ်စုံစမ်းဖော်ထုတ်ခဲ့ပြီးဒီမီထရီမူရာတော့ဖ်ရဲ့နိုဗာဂျာဂက်ဇက်တာကလည်းအာရမိုင်တွေရဲ့လှုပ်ရက်ကိုဖော်ထုတ်ဝေဖန်ရေးသားခဲ့ပါတယ်ဒီလိုလွတ်လပ်စွာဖော်ပြခဲ့တာကြောင့်လည်းသူတို့တစ်ယောက်လုံးကအခက်အခဲနောက်ဆုံးမျိုးမျိုးတွေကြုံခဲ့ကြရတာပ
ါအောက်တိုဘာလ6ရက်တောက်ကြနေ့ရဲ့ထိတ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့ကြားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်သည့်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းမေးခဲ့ကြပါတယ်ထွက်ဆိုချက်တွေအရအဂတိလိုက်စားမှုနဲ့စွပ်စွဲချက်တွေမှာတက်သည့်ခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိဘဲတရားစွဲဆိုတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေတွေကပြောပါတယ်ဒီကနေ့အမှုကြားနာပွဲအခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်အခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု9မှုတွေကအမှု4မှုကိုနေပြီးတော့တည်ထန့်တရားရုံးမှာဒီနေ့ဒုတိယအကြိမ်ကြားနာပါဗျ။ပထမတစ်ကြိမ်တုန်းကစစ်ကောင်စီဘက်ကနေတရားလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီကနေ့မှာဒေါန်ဆန်းစုကြည်ရဲ့ရှေ့နေကပြန်လည်မေးခွန်းတွေမေးမြန်းခဲ့ပါဗျ။ဦးဖြိုးမင်းသိန်းအပြင်အဂတိလိုက်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေမေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးကြည်ဝင်းက VOA ကိုပြောပါဗျ။
ဖြိုးမင်းသိန်းကနေပြီးတော့ဒီအဖို့ပေါ့နော်ဒေါ်အောင်ဆန်းစုကြည်ကိုရွှေ9ပိတ်တန်နဲ့ဒေါ်လာရကြီးကပြန်လာမေးအောင်ဖြိုးမင်းသိန်းကိုလည်းမေးရတယ်အဦးရဲ့ထက်ကိုလည်းပဲမေးတဲ့ဆိုစစ်စစ်စစ်စစ်အရာရှိပေါ့နော်အဲ့သူ့လည်းဒီပြန်လာမေးကိုနှစ်ယောက်ကလုံးမေးလိုက်ဒီဦးရဲ့ထက်ကတော့တယောက်သေးပဲဒီလေးမှုစလုံးကိုသူတယောက်သေးကြိုက်တာအကုန်လုံးသူကတော့အခုစစ်ပြီးသွားတော့နောက်တစ်ပတ်မှသူ့ကိုဆက်ပြီးတော့ပြန်လာမေးကိုအခုအမှုတွေမှာစစ်ဖြိုးမင်းသိန်းကတော့ပြန်လာမေးကိုပြီးသွားတယ်ကျန်တာတွေမပြေးရဘူးပြန်လာမေးကိုမေးပြီးတော့လုံချင်းကတော့ဆနာရည်နဲ့ချိန်တယ်
ဒီနေ့တရက်ခွင်မှာမေးမြန်းမှုတွေအရာအဂတိလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တေခိုင်ခိုင်လုံလုံတင်ပြတာမရှိဘဲနဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှင်းနေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီအခုလိုအဂတိလိုက်စားမှုမှာလည်းဒီတိုင်းပဲသူတို့တွေတက်တေလိုက်ပြစီရလို့မလိုဘူးသူအခုတရလိုသူ့ရဲ့ချက်ချက်မှာကိုကကိုဒီဖြိုးမသိမ့်ပေးပါတယ်ဆိုတဲ့ရှင်းဒီဒေါ်လာတွေကတက်တေကံသိစီရပြီးချင်မှာမရှိတာလက်ကမတည်နိုင်ဘူးပေးရတဲ့အကြောင်းကလည်းဘာသိစတဲ့ပေးရဘာသိစမှလို့ရှိရတယ်ပုံရောပြုတ်ပြီးတော့သူကပြောတာအဲဒီရန်ကုန်တိုင်းမှာရှိရစီမံကိန်းတွေပါလေစီမံကိန်းနဲ့ဘာမဆိုင်ဘူးငါတို့သူပေးတဲ့ရက်တောင်သူတည်ချာမသိဘူးလေတကယ်ဖြစ်ရမှားမှသိမှာပေါ့အမှန်တရားပေါ်မှာအခြေခံမှသိမှာပေါ့အမှန်တရားမဟုတ်ရင်ဘယ်လို့သိမလဲဆိုပမီးရဒီအမှန်တရားတစ်ခုရှိမှဒီအမှန်တရားပေါ်မှာမှ ဒီတကယ်ဖြစ်ရတာပေါ့ခါလေ facts မရှိဘဲနဲ့ cost မရှိဘူးလေ facts and cost အကျိုးကြောင့်အကြောင်းရှိတာလေ
အော်တိုဘာလ၁ရက်နေ့ကဥဖြိုမင်းသိန်းထွက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကသူတာဝန်ယူစဉ်ဝင်ကြီးချုပ်တွေတီးတန့်တွေ့ဆုံတာမျိုးမရှိသလိုတိုင်းတစ်ခုရဲ့စီမံကိန်းကိစ္စတစ်ခုရဲ့ကိုဥတီကင်တွေခဲ့တာမရှိခဲ့ဘူးလို့သူ့ရဲ့ရှင်းလင်းကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြန်လည်မေးခွန်းပေးဖို့ရှင်းလင်းတွေကိုညွှန်ကြားထားပါတယ်။ဒါကြောင့်ဥဖြိုမင်းသိန်းရဲ့တက်သေးထွက်ဆိုချက်တွေကမှားယွင်းနေတယ်ဆိုတော့ပေါ်လွင်အောင်မေးခွန်းထုတ်နိုင်ခဲ့တယ်လို့ရှင်းလင်းကြီးဥကြည်ဝင်းကပြောပါတယ်။အခုစစ်စေးကြားနာနေတဲ့အာဂရိလိုက်စားမှုအမှုလေးမှုမှာဒေါ်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာကနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီပင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါတယ်။ဥဖြိုမင်းသိန်းချန်ကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့သူတဦးတည်းကိုဆွဲဆိုထားတာအပြင်ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးမြေနေရာယူတာမှာရာထူးအရှိန်အဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာယွန်းနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီလေးမှုတွေကတဦးတည်းအမှုနဲ့ပူးတွဲအမှုတမှုကိုပဲကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတာရှိပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့ဘတော်လဲဆိုတာလာမဲ့သတင်းပတ်တွေမှာသိရနိုင်မယ်လို့ရှင်းလင်းတွေကပြောပါရယ်ဒေါ်ဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာသပတေးနဲ့တောက်ကြနေ့တွေတိုင်းမှာစားနာစစ်ဆေးမှုတွေခံနေရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရက်တရက်ဘတ်တစ်ပတ်လုံးနီးပါးစစ်ဆေးခံနေရတာဖြစ်တာမို့ဒီပေါ်မှာတစ်ပတ်ရှားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစုကြည်ကတင်ပြထားတာရှိပါရယ်ဒီကနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ဆိုတာရာထူးအနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးတော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါတယ်ရှင်
။ဂျွန်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရက်ခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းကိုအလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုဆက်ပြီးတင်ပြပေးပါမယ်။ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးညီပုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆောင်မှုဥပဒေပုံမှ905ခါခွေးနဲ့စစ်တွေမြို့နယ်တရားရုံးကဒီကနေ့အောက်တိုဘာလ10ရက်နေ့မှာအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်ပါတယ်။ဒီကနေ့ဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်တဲ့အချိန်မှာအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုအာမခံတင်မတင်ဆိုတာကိုတော့ဦးညီပုနဲ့ဆွေးနွေးခွင့်မရလိုက်ဘူးလို့ဦးညီပုရဲ့ရှင်နေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
ဝင်ကြီးချုပ်ဟောင်းဦးညီပုဟာစစ်တပ်ကအာဏာသိမ်းယူချိန်ကတည်းကဖမ်းဆီးခံထားတာဖြစ်ပြီးဒီကနေ့မှာတော့ပုံမှန်95ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်းသူ့ရဲ့ရှေ့နေဖြစ်သူဦးမျိုးမြတ်ဟင်းက VOA ကိုပြောပါရယ်
။ဟုတ်ကဲ့ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုကိုဒီနေ့စစ်တွေမြို့နယ်တရားရုံးကစစ်တပ်ကြီးပုံမှန်95ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်လည်းနေချမှတ်လိုက်ပါရယ်။အဲ့ဒီမင်းကကျွန်တော်တို့ဦးညီပုကိုဒီနိုင်ငံတော်အာဏာကိုစစ်မတော်ကသိမ်းလိုက်တဲ့အပေါ်မှာအဲ့ဒီအပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်တဲ့ညညာဆက်တင်တဲ့ပတ်သက်လို့ဥညီဘူးမှလည်းအဲသူကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဘောလုံးမှုဆောင်ပြောဖြစ်တဲ့အတွက်တာဝန်ရှိတယ်ဆိုတော့အဲတာဝန်ရှိတယ်ဆိုပြီးတော့သုံးသက်ပြီးတော့စစ်တပ်မျိုးနေတရားသူကြီးဟိဦးဝေးနိုင်ကအမင်းချမှတ်လိုက်တာဖြစ်ပါတယ
်။ကိုဗစ်ကရောဂါဖြစ်နေချိန်ကျန်းမာစစ်ဆေးမှုတွေကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့လုပ်ခဲ့ပြီးတရားသူကြီးကအွန်လိုင်းပေါ်ကနေအမင်းချခဲ့တာဖြစ်ပါတယ်။ဒီအမိန့်ချမှတ်မှုနဲ့ပတ်သက်လို့ဗါဆက်လုပ်မယ်ဆိုတာဥညီဘူးအနေနဲ့သူ့ရှင်းနေတဲ့တိုင်ပင်ခွင့်မရခဲ့ပါဘူး။ဒါကြောင့်ယူကန်တက်မတက်ဆိုတာကိုတော့ကာယကံရှင်နဲ့တိုင်ပင်ရမှာဖြစ်တယ်လို့တရားလွှတ်တော်ရှင်းနေဦးမျိုးမြတ်ဟင်းကပြောပါရယ
်။သူ့ကိုဒီအာဂရိလိုက်စားမှုအာဂရိလိုက်စားမှုနဲ့ပုံမှန်နဲ့ပတ်သက်ပြီးတော့အမှုသုံးမှုကိုစစ်ကြေချောင်းမှာတရားစွဲဆိုတာရှိပါတယ်။အဲ့ဒီမှာပဲကျွန်တော်တို့သူ့ကိုအဲ့ဒီအမှုကိုစစ်သွင်းနေတဲ့ချိန်နဲ့ချိန်ထားပါရယ်။အဲ့ဒီစစ်သွင်းနေမှာမှကျွန်တော်နဲ့သူနဲ့တွေ့တဲ့အခါမှာသူ့ကိုဒီအမိန့်ချတာနဲ့ပတ်သက်လို့အယူခံတက်ဖို့ရှိမရှိကျွန်တော်တို့မြင်ပြန်ပြီးမှသူရဲ့တဖော်ထားအပေါ်မူတည်ပြီးကျွန်တော်တို့အယူခံတက်မှာတက်မယ်မတက်ဘူးဆိုတာကျွန်တော်သိရမှာပါ
။ဦးညီပူရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကတော့ဒါဟာမတရားပြစ်ဒဏ်ချတာပဲလို့တုံ့ပြန်ပါတယ
်။တခြားတော့ပြောတင်ရတာမရှိပါဘူး။ဒါကတော့မတရားချတယ်လို့ပဲမြင်ရတယ်။ညီမတို့အနေနဲ့ဒီအကြမ်းကြီးနေဆိုလို့ရှိရင်ဒါဟာကိုလည်းဟိုဖိဖိအနေနဲ့လည်းတရားရဲ့ဒုက္ခရမရှိဘဲနဲ့မတရားဆွဆွခါတယ်လို့ပဲညီမကပြောချင်ပါလား။အဲကြောင့်အမြန်လုံးပြန်ဖို့ပြပါလို့ပဲတောင်းဆိုချင်တာပါ။
When you do how Unibuha, Nanga, Kawebian, Ari Dai Samu, Domunel, the Aswesu, Kantaraba. A lot of give me that when you do down Nankin, Trimian go, Milaga. Magui when you do down Ammonio go, John Laga, Dinga, Kawin, Ever Town and Nancy, Chama Keba, did it. I know timing a book on Sansu Gina, Tamar Uminugule, Swesu, Tire, Tema, Nanga Kawi Pavare. Yakaminema, when you do appear, let's say some moon at Lambansa when you on Josan. Bana Kon Simangina, Siwai, when you ucho eight thing. Sibu Mimu is the don at the two room when you ucho lendo. Ari Lysamu Ure Poma, Nazangan at the Asasu Kantavare. Tabian set the Anamatang and Rega, Yaruga, Nipesha Kangaya, Sibu, when you how Umiangule. Ari like Samu Pomane Betia Sweta the Lu, the Bawa B and the Siman Kangwe Ubri, Nenyan was the Dan Legend Sanya Ubri, Nesusi Sare Pomarine, Lojana Town and the Chama Tadalu, Ari like Samu Pomane Letia Swesu Tabare. Yoba Bali Manga, Odova Kone, Jadariniga Chama like the Sumjaja Tema, the Mara Women at All Sansuji Pawe, Sedaga Anna, Timbigrega, Rebe Machida, Suswaja Dine, Panzi Kantadu, Alogo, Chunja Machi. ချက်ချင်းပြန်လို့ပြေဖို့တောင်းဆိုထားပါတယ်မြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တာအပါအဝင်ပြည်မထားခိုင်မာတဲ့ရေးယူတန်ခတ်မှုတွေကိုEU အနေနဲ့ချမှတ်ပေးဖို့ဥရောပကောင်စီကိုတိုက်တွန်းလိုက်သလိုအာဏာသိမ်းမှုမှာပါဝင်နေသူတွေအားလုံးအပေါ်မှာပြည်မထားကန့်သတ်ပိတ်ဆို့မှုတွေလုပ်ဖို့အတွက်လည်းဥရောပပါလီမန်ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်ကစာနာပြပွဲတွေအခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာရှစ်လကျော်လာပြီမဲ့လေအာဏာသိမ်းတာကိုလက်မခံဘူးဆိုတာကိုပြသဖို့ဒီကနေ့အချိန်အထိဆက်ပြီးတော့ဆန္ဒပြကန့်ကွက်နေကြတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်နေသူတွေကပြောပါတယ်လုံခြုံရေးတွေတင်းကျပ်ထားတဲ့ဂ
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ ရန်ကုန်စစ်နက်ပြပွဲဦးဆောင်ပါဝင်သူတဦးက VOA ကိုခုလိုပြောပါတယ်
။နိုင်ငံရေးပိုင်းမှာဆိုရင်ကျွန်တော်အားနည်းသွားမှာလို့ကျွန်တော်ကမလို့ချင်ဘူး။ဟို CY ကန္တာ CY အလုပ်နေလိမ့်မယ်ဗျာ။ကတမန်ကြီးတွေကနိုင်ငံတကာ PR ပေးမှုတွေကျွန်တော်တရမန်ကြီးနဲ့ပတ်သက်တဲ့အလုပ်တွေတို့ဆက်လုပ်နေရတဲ့အချိန်မှာကျွန်တော်ဒီနိုင်ငံရေးတိုက်ပွဲဖြစ်တဲ့ဒီလမ်းမတော်ဆန္ဒပြခြင်းတွေကကျွန်တော်ရပ်တန့်သွားလို့မရဘူး။ကျွန်တော်ရပ်တန့်သွားပြီဆိုရင်ဒါတေးကြတာကနံပါတ်1နေနဲ့ကျွန်တော်ဒါဒီကောင်နေရဲ့အုပ်ချုပ်မှုစနစ်ပြန်ပြောင်းကျွန်တော်ကထောက်ခံလိုက်တဲ့ပုံစံမျိုးပဲဗျာ။ဟိုကျွန်တော်ဒီနေ့ရပောင်း290ပါလို့ကျွန်တော်အခုပြည့်တဲ့အချိန်ထိတော့မှဟိုကျွန်တော်တို့ဒီကောင်နေအုပ်ချုပ်လို့မရဘူးဆိုရင်ဟောကျွန်တော်တို့ကချပြခြင်းနဲ့အချိန်တစ်ခုပဲပြီးရင်ကျွန်တော်တို့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဖတ်တယ်
ဆရာနာတင်ပြီးချိန်ကလေးကအခုချိန်ထိနေ့စဉ်မပြတ်ဆိုသလိုလမ်းပေါ်ထွက်ဆန္ဒပြတဲ့မြို့တွေကမုံရွာမြို့မှာဆိုရင်ဆန္ဒပြခေါင်းဆောင်တွေရောဆန္ဒပြသူအတော်များများပါအဖန်ခံထားကြရပါတယ်။ဒီလိုချိန်နေမှာဒီနေ့ထိအင်အားအသင့်တင်တဲ့စစ်အာဏာရှင်အဆုံးသတ်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြစေဖြစ်ပါတယ်။ဒီမိုကရေစီနီးကြအကြမ်းမဖက်နည်းနဲ့ဆက်ပြီးတော့တောင်းဆိုသွားမယ်လို့မုံရွာပင်မသပိတ်ကော်မတီအဖွဲ့ဝင်လည်းဖြစ်မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌလည်းဖြစ်တဲ့ကိုတန်းကျော်ဦးကပြောပါတယ်
။အာဏာရှင်ကိုစတင်တဲ့အခါမှာကျွန်တော်ပြည်သူလူထုကအာဏာရှင်ကိုစတင်ကြောင်းကိုကျွန်တော်ပုံရိပ်ပုံတရားအမျိုးမျိုးနဲ့ကျွန်တော်ချပြနေမှာဖြစ်တယ်။အာဏာစပိန်ကစားကလူထုပေါင်းများစွာတန်းပေါင်းများစွာကအာဏာရှင်ကိုစတင်ကြောင်းဒီမှာနိုင်ငံမှာရှိတဲ့လူထုနဲ့နေရာမြေဆောင်မပြန်ကျွန်တော်အာဏာရှင်ကိုဒီမိုကရေစီပြန်တရားပြန်အကြမ်းဖက်တဲ့နေရာနဲ့ကျွန်တော်တောင်းဆိုခဲ့တယ်။အခုနောက်ပိုင်းအာဏာရှင်ရဲ့ဖိနှိပ်မှုတွေတောက်လျှောက်လုပ်ပြီးတော့ညာနဲ့ကျွန်တော်လက်မတော်တပိတ်တိုက်ပွဲတွေဖျောက်ဆီးမသွားဘူးပေါ့။အနာဒိစီကောင်စီရဲ့ဒီပြည်သူတွေပေါ်မှာဒီမိုကရေစီနည်းလမ်းကိုစတင်ပြီးတော့အကြမ်းဖက်ရဆိတ်ရုံမာတာတွေကိုကျွန်တော်ပြည်သူတွေလက်မခံနိုင်လို့မို့လို့ကျွန်တော်ရဲ့အသက်ဒီဘဝတွေပေးပြီးတော့ဒီလမ်းပေါ်မှာထပ်ပြီးတော့ပဲကြာတတ်နေရပါလေ
။မုံရွာမြို့လိုပဲနေ့စဉ်လိုလိုလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သခိုင်းတိုင်းကလေးမျိုးကလည်းစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာပြဖို့နေ့စဉ်မပြတ်လမ်းပေါ်ထွက်ဆန္ဒပြရတာလို့ကလေးမျိုးဆန္ဒပြဦးဆောင်သူကပြောပါတယ်။
ဘလို့အာနာသိမ်းတယ်လို့ပြောပါတော့အာနာသိမ်းလိုက်တာကိုသူကငြိမ်နေလိုက်တယ်ဆိုရင်ဘလို့သူလိုပါလို့သဘောတူလို့ဖြစ်သွားမှာပေါ့နော်အဲဒါကြောက်တယ်လို့လည်းဖြစ်သွားမှာပေါ့သူကဒါတွေသူတို့ဆက်ရမှာရှင်ကိုလက်မခံဘူးဆိုတဲ့ကြောက်ငြိမ်နေတဲ့ရတဲ့နည်းနဲ့ပြညာပေါ့လူတိုင်းတော့ကြောက်တာပေါ့နော်ကြောက်ပြီးမှနေလိုက်တယ်ဆိုရင်ဆက်ရမှာရှင်လောက်အောင်မှာမြေကောင်းများစွာနေရမှာဆိုတော့ဒါတွေကြောက်လိုက်ပါတဲ့လူတွေလောက်တော့တယ်နော်အားလုံးကယုံကြည်ခြင်းနဲ့လိုက်ပါနေရတယ်
စကောင်စီတက်တွေနဲ့လက်နက်ကင်ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းတစ်စဲမြို့ကစံတပြဥဆောင်သူတူကတော့စစ်အာဏာရှင်စနစ်အမြင့်ချုပ်ပြီးຫນွေဥတော်လိုင်းရေးအောင်မြင်ဖို့စံတပြခွဲတွေကအရေးကြီးတယ်လို့ပြောပါတယ်။ကျွန်တော်တို့လုပ်နိုင်တဲ့ဒီဘိုင်းအားလုံးကျွန်တော်တို့လုပ်ပြီးတော့ရတယ်နေရာအနေနဲ့ကျွန်တော်တို့ရဲ့ဒါထွက်တာပေါ့။ကျွန်တော်တို့ရလို့ရမြင် နေကြတာဖြစ်ပါတယ်
လမ်းပေါ်ထွက်စန္ဒပြမှုတွေကိုထင်သာမြင်သာအားပေးထောက်ခံသူအရင်လိုအများကြီးမရှိတော့ပေမဲ့သူတို့ဖော်ထုတ်ခြင်းနဲ့စန္ဒကိုပြောပြနိုင်နေဆိုရင်ကိုစစ်အာဏာရှင်ကိုစန့်ကျင်နေဆိုတာတနည်းတလန်းပြတာရရောက်တယ်လို့စန္ဒပြသူတွေကပြောကြပါတယ်ဒီနေ့မှာတော့ရန်ကုန်ကလေးလောင်းလုံရွှေဘိုရင်းမပင်စတဲ့နေရာတွေမှာစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ရှင်
နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေရဲ့အခြေအနေမှတ်ခွန်းညွှန်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ဘက်မှာစီးရဲတင်းမာနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လီဒိုလမ်းမပေါ်မှာဒီကနေ့မှလည်းစစ်တပ်နဲ့ KIA တပ်ဖွဲ့ကြားမှာတိုက်ပွဲဖြစ်ပါတယ်။နောင်မီနဲ့မန်ပန်ရွာကြားမှာစစ်ကြောင်းကို KIA ကနေကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေဖြစ်ပြီးမှတော့စစ်တပ်ကအရက်သားပြည်သူတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုကြော်ကြော်သိန်းပြောပြပေးပါရှင်
။ဖားကန့်မြို့နယ်အတွင်းဒီကနေ့ဖြစ်တဲ့တိုက်ပွဲကတော့တနိုင်းမြို့ကနေပြန်ဆင်းလာတဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တာလို့ဒေသခံလူက VOA ကိုပြောပါတယ
်။အော်မာမညာကျော်။ကိုကသူတို့လမ်းကျဆင်းတော့ဟိုဘက်နောက်မြို့ဘက်ကကျောက်ပေါ်ကျောက်အဲ့ဒါမှာတော့အတန်ကြာနေတာ။ဘောင်းကြီးရဲ့ဟိုကအမှန်တန်ကြာဖြစ်နေတာ။ကျုံတောင်ပေါ်မြောင်
။ဒီတိုက်ပွဲကမနေ့10နာရီ50လောက်မှဖြစ်ခဲ့တာပါ။တခြားဒေသခံတယောက်ကတော့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကမန်ပန်ရွာဖျားကြောင်းတွေကိုလက်နက်ကြီးနဲ့တိုက်ခတ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီမန်ပန်အဲစင်ဒီတာကတ်တလစ်ကြောင်းညာကြောင်းဝန်ဆဲကအေကိုလက်နက်နဲ့ဖြစ်တဲ့ခါကျတော့ဒီတို့ကြအကုန်လုံးကဆက်သွားတယ်။နောက်ပြီးမှစာထားတဲ့ရံတွေလည်းအကုန်လုံးပြေးသွားတယ်။ဘယ်လိုလို့မရနိုင်တဲ့အစ်စ်နောက်ရောက်တော့ဖြစ်သေးတယ်တဲ့။အဲအမှလောတကောအပြစ်ခံရတယ
်။မန်ပန်ရွာကိုလက်နက်ကြီးနဲ့ပစ်တာကြောင့်ကိုတင်ကားတစ်စီးလိုက်ပစ်စီသွားကြောင်းနဲ့နောင်မီရွာဟောင်းကဒေသခံလူငယ်တယောက်ကိုဖမ်းသွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အဲ့ဒီလူငယ်ကိုနောက်ပိုင်းမှာတော့ပြန်လွတ်ပေးခဲ့ပါတယ်။ကျန်ရင်ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဒီကနေ့လီရိုလမ်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းပြောပါရယ်တနိုင်ဖားကန့်နဲ့မိုးကောမြို့နယ်တွင်းကလီရိုလမ်းတစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာလကုန်လောက်ကတည်းကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေတာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကကျန်ရင်တပ်မဟာ6အခြေဆက်ရာမုံကိုနဲ့ဖောင်းဆိုင်ဒေသဘက်မှာလဲစစ်တပ်နဲ့ MNDAA 6ကန့်တပ်ဖွဲ့အကြောင်းဒီရဲ့ဘိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘူမူကြီးနော်ဘူးကပြောပါရယ်
အာမနေ့ကလည်းအဲ့ဘက်မှာတော့တိုက်ပွဲဖြစ်တာရှိပါလေ။ဒါဒီမွန်ဂူပေါ့မွန်ဂူဘောင်းခံဘက်မှာဒီစစ်ကောင်စီဘက်ကစစ်ကြီးအားဒီအဲလက်နက်တွေရုခါတွေပို့ထားပြီးမှပြန်ခောက်သွားတဲ့နေရာမှာလည်းတိုက်ပွဲဖြစ်တယ်ဆိုတာကြားပါလေ။နောက်အဲဒီဘောင်းခံရဲ့စုတောင်းတောင်ပေါ့နော်အဲခရီးယံဘာသာရဲ့စုတောင်းတောင်ဘက်မှာလည်းလက်နက်ကြီးနဲ့ပြည်ပြမအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာတော့ကြားပါလေ။ဒါမဲ့အသေးစိတ်ကတော့ဘာမှဒီကြော်လို့မကြားရပါဘူ
း MNDA ပြင်ကြားရေးဌာနရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ခဲ့ကြောင်းဖော်ပြထားပြီးနောက်ပိုင်းသတင်းထပ်ထုတ်တာတော့မရှိသေးပါဘူးကချင်နဲ့ရှမ်းပြည်နယ်ကတိုက်ပွဲသတင်းကိုစစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီရက်ပိုင်းတွေအတွင်းကချင်နဲ့ရှမ်းမြောက်ဒေသတွေမှာသာမကစကိုင်းတိုင်းကရင်ပြည်နယ်ကယားပြည်နယ်ဘက်တွေမှာလည်းတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်နေပြီးပွန်လင်းရသည့်ရောက်လာချိန်မှာစီးရီးအရှိန်ပိုမြင့်လာနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ကြာသပတေးနေ့ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့နယ်105မိုင်ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လောလောဆယ်ယာယီပိတ်ထားတဲ့ဂိတ်မှာဖြစ်တဲ့ပေါက်ကွဲမှုကဘာသူလက်ချက်လဲဆိုတာတော့မသိရသေးပါဘူးခင်ဗျာ
။ကချင်ဘက်ကကချင်လူမျိုးရေးတပ်နဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုတ္တဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA ကနေအောက်တိုဘာလ8ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပဋိပက္ခတွေကြောင့်အမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာမလုံခြုံမှုတွေကိုပုံမခံစားလာနေရပြီးတော့သူတို့အတွက်စိတ်ဒဏ်ရာတွေတက်သားစေဖို့စိတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်ရေးစွမ်းအားတွေရှိနေဖို့မှာတော့ပတ်ဝန်းကျင်ရဲ့ဖေးမကူညီမှုတွေကအရေးကြီးတယ်လို့စိတ်ပညာရဲ့ဆိုင်ရာကျွမ်းကျင်သူမက်ဖြူပန်းနုခင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဘာမောက်တက္ကသိုလ်မှာစိတ်ပညာပါရဂူဘွဲ့အတွက်ကျောင်းတက်နေတဲ့မက်ဖြူပန်းနုခင်ကတော့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကြားမှာဖြစ်လာနိုင်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေရောပါစေဖို့တခြားသောပညာရှင်တွေအဖွဲ့အစည်းတွေနဲ့တစ်ဖက်တစ်လမ်းကကူညီပေးနေသူဖြစ်ပါတယ်။တာမန်မဟုတ်တဲ့အကျပ်တဲကာလတွေမှာအမျိုးသမီးတွေအတွက်ဘလို့စိတ်ထန်ရတွေစိတ်ပိုင်းဆိုင်ရာပြဿနာတွေကြုံရတတ်ပါသလဲ။ဒါတွေကိုကြော်ဖြတ်နိုင်မှုဘလို့နီးလန်းတွေကိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုမက်ဖြူပန်းနုခင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
မဖြူပန်းနုခင် VOA အတွက်အခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင့်မင်္ဂလာပါ
ပါပါမယ်
ဟုတ်ကဲ့ပါဆိုလီမက်ဖြူမပန်းနုလို့ပဲခေါ်လိုက်ပါမယ်เนาะဆိုတော့မပန်းနုကဟိုဒီအမေရိကန်ပြည်ထောင်စုမှာဒီစိတ်ပိုင်းဆိုင်ရာပညာရပ်နဲ့ပတ်သက်ပြီးတော့ပါရဂူဖွဲ့ကိုအထူးပြုလေ့လာနေတဲ့သူတရားပေါ့เนาะဆိုတော့ဒီလူတွေရဲ့စိတ်တဲ့ကြံ့ကြံ့ခံနိုင်ရေးစွမ်းအားနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကြလေ့လာနေသူတယောက်လို့ပြောပါရစေဆိုတော့ဒီစိတ်ပိုင်းပါလာရတဲ့ပတ်သက်ပြီးတော့ဒုတိယအနေနဲ့ပေါ့နော်လက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါစစ်တပ်ကအာဏာသိမ်းလာတာကရှစ်လရှိလာပြီးလူလူပြည်သူတွေဈားထဲမှာဆိုလို့ရှိရင်အခုဆိုရင်ပုံပြီးတည်တာလာတာကလူမှုစီးပွားအကျပ်တဲတွေဆိုတော်တော်လေးများလာတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကလည်းဖိနှိပ်မှုတွေကိုဒါပုံစံမျိုးမျိုးနဲ့ဆက်ပြီးတော့အခုထိပြင်းပြထန်ထန်ဆက်ပြီးနှိပ်ကွပ်နေတာတွေရှိတယ်ဆိုတော့ဒီအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ပေါ့နော်ဖိနှိပ်မှုတွေဒီနိုင်ငံရေးစီးပွားရေးအကျပ်တဲတွေတစ်ချိန်တည်းမှာပဲကိုဗစ်ကပ်ဘေးကလည်းရင်ဆိုင်ရပြန်တယ်ကိုကစိတ်ပိုင်းဆိုင်ရာအထူးပြုလေ့လာနေတဲ့သူတယောက်အနေနဲ့ဆိုတော့အခုလိုအခြေအနေမျိုးမှာဒီလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာမြန်မာပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခြေအနေစိတ်ဒဏ်ရာတွေအခက်အခဲတွေဘာတွေများမြင်မိလဲဘာတွေများတွေ့ရလဲအရင်ဆုံးပြောပြပေးပါလား
ကဲပါအမေဒီခုကာလမှာနိုင်ငံရေးစီးပွားရေးကြက်တဲ့ကြောင့်ရောကိုဗစ်ကပ်ပေးကြောင့်ရောပေါ့နော်ကျွန်တော်မြန်မာပြည်သူရဲမှာဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာထိခိုက်ရဆိုင်ခုံမှုအများကြီးပဲရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်အဓိကတွေ့ရတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေရောပေါ့နော်စိတ်ကြက်ကြက်ယောဂလက္ခဏာတွေ depression ပေါ့နော်နောက်စိတ်ပူပန်ကြောင်းကြလွန်ခံစားချက်တွေအမျိုးမျိုးဒါရော anxiety ဆိုခေါ်ပါပေါ့နော်နောက်စိတ်ဒဏ်ရာဒီ trauma တွေကြောင့်ဖြစ်တဲ့စိတ်ပိုင်းဆိုင်ရာဝေဒနာအမျိုးမျိုးကိုလည်းအဓိကတွေ့ရတာပေါ့နော်အဲ့လိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကရင်ဆိုင်ရတဲ့ကြာလာတဲ့အခါမှာလူမှုဆက်ဆံရေးပြဿနာတွေလည်းအများကြီးတွေ့လာရရှင်ဥမာပေါ့နော်ဟိုအရင်တုန်းကตายာအေဂျင့်ကလေးမိသားစုတွေအိမ်အောင်ရေးတွေမှာတောင်မှကတောက်ကစားဖြစ်လွယ်လာတယ်နော်နောက်တစ်ခါအကြံဖတ်မှုအမျိုးမျိုးတွေပေါ့နော်ပြဿနာကြီးမှဖြစ်တဲ့အိမ်တွင်အကြံဖတ်မှုတွေမိသားစုတွင်အကြံဖတ်မှုတွေလည်းကျွန်တော်တွေ့လာတာဖြစ်တဲ့ဒီကာလမှာပေါ့နော်အဲ့တော့လူတိုင်းမှာဖြစ်နေသည့်စိတ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေအများကြီးတွေကိုဟိုရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တူချင်းစီကမိမိရဲ့စိတ်ကြမ်းမှအယူပေါ့နော်အလေးထားပြီးကြိုးစိုက်ဖို့အရန်တို့အပ်ပါတယ်အဲ့လိုအချိန်တွေမှာအဲစိတ်ဝိညာဉ်ပြင်းထန်လို့တဲ့အခါမှာပေါ့နော်ဖြစ်တဲ့စိတ်ကဘဝမှာမျှော်လင့်ချက်မရှိတော့ဘူးငါအသက်ရှင်နေနိုင်အကျိုးမရှိတော့ဘူးဆိုအစွန်းရောက်တွေ့ဒီဝင်လာတတ်တာမျိုးလည်းရှိရောအဲ့လိုတွေ့ဝင်လာရင်မိမိ ီကိုကိုအဆုံးစီရင်ဖို့အကြံစီရည်ဆုံးဖြစ်တာတွေဖြစ်လာမျိုးတွေဖြစ်လာတာတွေလည်းကျွန်တော်ဆုံးရင်ရပါရှင
်ဟုတ်ကဲ့ပါဆိုတော့မပန်းနုကဒီစိတ်ပိုင်းဆိုင်ရာလိလာတဲ့ဆိုရဲထဲမှာအထူးပြုတာကလူတွေရဲ့ဒီစိတ်ဓာတ်ရာတွေနဲ့စိတ်ဓာတ်ကြံ့ကြံ့ခံနိုင်ရည်စွမ်းအားပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အထူးပြုလိလာနေတယ်လို့လည်းကျွန်မနားလည်ထားပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကပြောရမယ်ဆိုရင်စစောကပြောသလိုပဲအကျက်တဲမျိုးစုံရှိတယ်အပြင်ကိုအခုကဘာဖြစ်လာလဲဆိုတော့ဒီစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုတွေတအားနည်းလာတာကဒီမြို့ပြဒေသတွေမှာပါဒီလက်နက်ကိုင်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ရှိလာတဲ့အခါမှာပုံမှန်အခြေအနေမဟုတ်တော့ဘူးလူတွေဆိုတာကပုံမှန်အခြေအနေမှာတော့မှပဲဒါစိတ်ဓာတ်ရာတွေဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအများကြီးရှိကြတာ ਉਹ ဆိုတော့ဒီလိုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှာပုံမှန်အတိုင်းဒီလူတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုအားပေါ့နော်ပုံမှန်တန်းဆက်ပြီးတော့ထိန်းလာနိုင်မှုကြမသွားဘူးဆိုလို့ရှိရင်ဘာတွေများလုပ်နိုင်မလဲဘာတွေရေးကြည့်လဲ
ပြောရမယ်အဲ့ဒါလေလူတူတယောက်အတွက်ရောပေါ့နော်လူအဖွဲ့အစည်းတစ်ခုအနေနဲ့ရောလုံခြုံပေးကမှုမရှိရတဲ့အခါမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပိုများရဲဆိုတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာကျွန်တော်လူအများစုထင်ထားတာပိုပြီးတော့နှက်ဆိုင်နေခိုင်မြဲပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်လူတယောက်အသက်ရှင်နိုင်ဖို့ကြံ့ကြံ့ခံနိုင်စေဆိုအဓိကလိုအပ်တာဆိုတဲ့ခါကြတော့လေတဘာဝလျောက်ကျွန်တော်အုံနောက်ထင်မှာဒီလိုစိုးဝါခက်ခဲလို့တဲ့အခြေအနေတွေကိုကြော်ဖြတ်နိုင်အောင်တည်ဆောက်နိုင်ဆုံးလူတိုင်းမှာရှိပါတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်ကတည်ဆောက်နိုင်ဖို့အတွက်ကတော့မင်းစိတ်ဆွမ်းအားတကယ်ယုံယုံကြည်ကြည်နဲ့ပေါ့နော်နေ့စဉ်အချိန်ပေးပြီးတည်ဆောက်ဖို့လိုအပ်တယ်မှာ။မိဖာလာစိတ်ရောကိုယ်ပါတတစီအလေးချင်တွေကိုပုံမှန်နေ့စဉ်နေ့စဉ်ပေါ့နော်အချိန်နှဲငယ်ယူပြီးလေ့ကျင့်ဖို့လိုအပ်တယ်။အဲကျွန်မပြောချင်တာကျွန်မတို့ကိုယ်ခန္ဓာကျန်းမာရေးတော့ပေါ့နော်နေ့စဉ်ခမင်းစားသလိုဟိုခန္ဓာကိုယ်တန့်ရှင်းအတွက်နေ့စဉ်ရေချိုးရသလိုစိတ်တန့်ရှင်းကြည်လင်ဖို့အတွက်လည်းပေါ့နော်အချိန်ပေးပြီးတော့ကျွန်မတို့လေ့ကျင့်မယ်ဆိုလို့ရှိရင်ခုနကကိုယ့်ရဲ့ထိန်းချုပ်မှုအမှမရှိရဲ့ပေါ့နော်အဲလုံခြုံမှုရေကင်းမဲ့နေအချိန်ကြီးမျိုးမှာဒါမှစိတ်ကပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာတဘာဝအလျောက်ဟိုတိဆောက်နိုင်မှုလိုအပ်တဲ့အတွက်အုံနောက်ကတိဆောက်ပေးမှမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တူနဲ့တရားတူတူရောက်ချင်းစီမှာဒီလိုဟိုတင့်သုံးနိုင်မယ်ဒီလနေ့ရအကွာချားနိုင်တယ်ပေါ့နော်ဒါပေမဲ့အရေးကြီးဆုံးအချက်တရားရောဒီတိုင်းဒီတိုင်းလေ့ကျင့်လို့ရလားရတာမိမိစိတ်ကိုမင်းနာလဲဆိုတာနဲ့ဖြစ်လာတဲ့ခံစားချက်တွေကိုမြင်သာစွာလက်ခံနေလက်ခံပြီးပစ္စုပန်တက်တဲ့နေ့ရပေါ့နော်အများကြီးမစင်စားအောင်တနေ့တာပဲဟာရှင်းတမ်းမယ်ပစ္စုပန်တက်တဲ့နေ့တိုင်းနဲ့တရားထိုင်နေတဲ့သက်ရှူသေးခြင်းငန်းလုံးတဲ့အေးဝအေးပြီးတော့ကျမိုင်နေညညအောင်စားတော့နေထိုင်နေဆိုလို့ရှိရင်ခုနအရန်ဆိုးရွားခက်ခဲတဲ့အချိန်တွေရောက်နေတာမှာအုံနောက်ကတဘာဝရဲ့ဖန်ဆင်းပေးရဲ့ဖန်ဆင်းပေးနိုင်တယ်ပေါ့နော်ကျန်တဲ့ခံနိုင်စေကိုတည်ဆောက်ဖို့ကျွန်တော်ကလွယ်ကူလာမှာဖြစ်ပါတယ်
ဆိုဒီနေရာမှာအမျိုးသမီးရင်းနဲ့ပတ်သက်ပြီးတော့လည်းအထူးပြုမေးချင်ပါတယ်။စံဖတ်မှုတွေပြိပက္ခတွေကြုံလာရပြီဆိုရင်အမျိုးသမီးရင်းနဲ့ clean ngay တွေဆိုတာကဒါထိခိုက်လွယ်တဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်လည်းဒါမြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးကြောင်မဖြစ်ဖြစ်နော်ဒီထိုးစစ်ဆင်တိုက်ခတ်မှုတွေကြောင်မဖြစ်ဖြစ်အဝေးဆုံးကွာချက်ပြရတဲ့ပြည်သူတွေတိတ်နေချင်ရှိတဲ့အပြန်အလှန်ပြိပက္ခတွေကြားမှာပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ဒီလိုဒီမှာဆိုလို့ရှိရင်အမျိုးသမီးတွေအများပြားပါပါတယ်ဆိုတော့ဒီပြိပက္ခရင်းနဲ့ပတ်သက်လာလို့ရှိရင်အမျိုးသမီးတွေရဲ့စိတ်ကြံပန်းဆိုင်ရာကြံ့ကြံ့ခံနိုင်ရည်စွမ်းအားကိုရောဘယ်လိုများနားလည်လို့ရမလဲအမျိုးသမီးတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုစွမ်းအားဘယ်လောက်ထိခိုင်ပါလဲလို့ပြောနိုင်မလဲရှင့်
ကျွန်မမိုင်အမပြောတော့အရင်မှမှအမျိုးသမီးတွေကခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေပြည်ပကဖြစ်တဲ့အခြေအနေမျိုးမှာပေါ့နော်စိတ်တန်ရအမျိုးမျိုးခြိကရဖို့အခြေအနေပုံပြီးရင်ဆိုင်ရမြန်မာပြည်ကမှမကားတာနိုင်ငံတကာမှာသာမျိုးပေါ့နော်ဘာလို့လဲဆိုတော့ခုနကကျွန်မတို့အားလုံးပြောတော့ရဲ့လူတိုင်းရင်ဆိုင်ရအခက်ခဲတွေအပြင်လိင်ပိုင်းဆိုင်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရတဲ့လူတွေကအများဆုံးအမျိုးသမီးဖြစ်လို့ရှိရပေါ့နော်ဒါကျွန်တော်မြန်မာတိုင်းမှာဆိုတာအခုတွေ့နေရပေါ့နိအဲနိုင်ငံရေးမတည်ငြိမ်တဲ့အချိန်မှာဒီလိုခန္ဓာကိုယ်ပိုင်းဆိုင်ရစိတ်ပိုင်းဆိုင်ရမလုံခြုံမှုတွေအများရှိနေရလုံးချုံမှုတွေမရှိဘူးစိတ်ထိခိုက်ခံစားနေရအချိန်မှာအမျိုးသမီးရဲ့ကြံ့ကြံ့ခံနိုင်စွမ်းရဲ့တူးချင်းစီမှာလည်းမဟုတ်သေးဘူးလို့ပတ်ဝန်းကျင်အတိုင်းဝန်းကဖိမကူညီမှုတွေလည်းအများကြီးကျွန်တော်တို့အပ်လာပါနော်အဲဆိုဥမာအနေနဲ့ပြောရလို့ရှင်ကျွန်တော်တို့ဒီမှာအမျိုးသမီးရဲ့မှာအကြံဖတ်မှုကနေလျှောက်ခံစားလာရတဲ့သူတွေကိုပတ်ဝန်းကျင်ကမိသားစုတွေကညှိချင်းမှုတွေလေးစားချစ်ခင်မှုတွေနဲ့ကူဆိုင်ပေးရမယ်နောက်တစ်ခါကျွန်တော်တို့အားလုံးအနေနဲ့ပေါ့နော်ဒီအကြံဖတ်မှုတွေကလျှောက်လာအမျိုးသမီးတွေကိုဟိုကျွန်တော်တို့အားလုံးကြိုဆိုရမှာပေါ့နော်ကျူးလွန်သူမှာပါဒါအပြစ်ရှိရဲ့ကျူးလွန်ခံရတဲ့သူတွေမှာအပြစ်လုံးဝမရှိဘူးကျူးလွန်ခံရတဲ့လူတွေကရေရေဝန်းဝန်းရင်ဆိုင်ရတာဒီလိုအခြေအနေကိုကြံ့ကြံ့ခံရင်ဆိုင်နိုင်တယ်ဆိုတာအတူယူစရာပေါ့နော်လေးစားစရာအတူရဲကောင်ဖြစ်ရလို့မျိုးပေါ့လေနောက်ကျွန်တော်မျိုးဆက်အစစ်စစ်ဂုံယူရမယ့်ဖြစ်ရမျိုးတူတူရေရင်မှုတွေကိုပေါ့လေဂုံယူကြအောင်ကျွန်တော်ဒါမျိုးဟိုအတိမတ်ပြုဂုံပြုပေးရမယ်ပေါ့နော်ကျွန်တော်ပြောချင်တာခုနစိတ်ကြံ့ရရအများကြီးတွေမှာကိုကိုတိုင်းနဲ့အဲကြံ့ကြံ့ခံနိုင်စိတ်ကိုကင်ဆယ်ထားတာဒီပတ်ဝန်းကျင်ကလည်းဝိုင်းပြီးတော့ပေါ့နော်ဒါဥပမာပေးဖို့အရင်လိုအပ်တယ်ရှင်အဲ့တော့ခါကြတော့နောက်တစ်ခါကျမတို့မိမအမျိုးသမီးနေရကြတော့ဒီလိုအချိန်ကြီးကြော်ဖြဲရတဲ့ဒါပထမဆုံးအချိန်မဟုတ်တော့ဘူးပေါ့နော်ခက်ဆက်ဆက်ကအကြမ်းဖက်မှုအမျိုးမျိုးစစ်အာဏာရှင်တွေအမျိုးမျိုးနဲ့ကြော်ဖြဲခဲ့ရတဲ့ဆိုတဲ့ခါကြတော့ဟိုတူးချင်းစီမှာရောလူပအဖွဲ့စီခုမှာပေါ့နော်သူများနဲ့မတူတဲ့ အခက်အခဲကြုံရတယ်ဆိုတဲ့ခါကျရင်သူနားနဲ့မတူရဲ့အကျဉ်းသက်ခံနိုင်စိတ်ဆိုတာမျိုးရှိတာပေါ့နော်ဒါရီကကျမတို့မှာအမျိုးသမီးမှာအများကြီးတွေ့ရတယ်ကျမတို့မျိုးဗီဇပြန်နေတဲ့မှာကိုမှာပေါ့လေဒီတွေ့ကြံခံနိုင်စိတ်ဆိုပါလာပြီးသားလို့ပြောလို့ရမှာခက်ဆက်ဆက်ကလေးကိုကြောပြက်ခဲ့တာဆိုလို့လေဒါကပတ်ဝန်းကျင်မှာလည်းကိုကတွေ့ခဲ့ရတဲ့တခြားအမျိုးသမီးတွေအမျိုးသမီးကောင်းဆောင်တွေအမျိုးသမီးရင်းစားကျမတို့လူမောင်ဖွဲ့စည်းမှာမိသားစုကောင်းဆောင်တွေဖြစ်တယ်လူမောင်ဖွဲ့စည်းရေးကောင်းဆောင်တွေဖြစ်တယ်ဆိုတော့ပေါ့နော်ဒီစိတ်တန်ရရဲ့ကြားလေးကကောင်းဆောင်နိုင်ခြင်းဆောင်အားရပါတော့ဒါလေးကိုကျမတို့ကကွန်ပျူတာလေးစားပြီးတော့အချင်းချင်းအားပေးရမယ်ကိုကိုရိုင်းနဲ့တိဆောက်ပါတော့အမိသားအမျိုးသမီးအချင်းချင်းနဲ့တိဆောက်ရင်းနဲ့ကျမတို့ကြံ့ကြံ့ခံနိုင်စိတ်တွေကိုခုတားလျှောက်ငင်းတွေ့နေရဖြစ်ပေါ်ရတယ်နော်ကျမတို့မှာအပိုင်းဝိုင်းနေမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒါမပန်းနူးကစိတ်ပိုင်းဆိုင်ရာဘာသာရက်နဲ့အမေရိကန်ပြည်တော်စုမှာပါရဂူပွဲကိုလေ့လာနေရင်းနဲ့နော်ပညာလည်းသင်ရင်အလုပ်လည်းလုပ်နေတယ်လို့လည်းသိရတယ်တစ်ချိန်တည်းမှာမှဒီမြန်မာနိုင်ငံအတွင်းကဒီစိတ်တန်ရာရသူတွေအတွက်စိတ်ပိုင်းဆိုင်ရာကျန်းမာရေးအထောက်ပံ့ဖြစ်စေမဲ့အစံပေးတာတွေတနက်ပို့ချတာတွေလုပ်နေတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့်ဒီလိုတွေလုပ်ဖြစ်တယ်လဲဒီလိုလုပ်ကြကဘလို့အထောက်အကူတွေဖြစ်နေတယ်လို့ယုံကြည်ထားတယ်လဲဆိုရလဲပြောပြပါ
ကမ္ဘာမှာဒီကာလမှာပေါ့နော်တော်လိုင်းတွေစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေပံ့ပိုးဖို့ကအရင်အရေးကြီးဆုံးတဲ့အခမ်းအနားကဏ္ဍလို့ကျွန်တော်ယုံကြည်ရတဲ့ပေါ့နော်ဒီကိုလေးလာတင်ယူနေတဲ့ပညာနဲ့ဒီလိုအချိန်ကြီးမှာတောင်းတနေရအနေနဲ့ကျွန်မစူးစမ်းပြီးတော့ဟိုလုပ်ဖြစ်တာပေါ့နော်အဲတော့ခုနကလို့ကျွန်မတယောက်တည်းမဟုတ်ပဲပြည်ချင်းပြပမှာရှိနေတဲ့စိတ်ကျမ်းမာရေးပညာရှင်တွေအားလုံးကပူးပေါင်းပြီးတော့ကြံပေးမှုတွေကုစားမှုတွေတူးကြီးစီမလုံးနိုင်တဲ့တခါလေး group တွေပေးရပေါ့နော်အဲဆိုရကကျွန်တော်တို့လူကျွန်တော်တို့မှာအပိုင်းဝိုင်းမှာပေါ့နော်စိတ်ကျမ်းမာရေးပညာရှင်တွေကအရင်ကတည်းကလည်းအလုံးလောက်မရှိခဲ့ဘူးအခုဆိုပို့ပြီးတော့ဟိုနေပါနေပေါ့နော်လိုအပ်ချက်ကအရင်များတဲ့အခါကျတော့လေအဲ့လိုအချိန်ကြီးမျိုးမှတောင်မှကျွန်မတို့ဒီလိုအသိပညာဖြန့်ပြီးနေတဲ့ပုံလေးဟိုဒီလိုရင်ဆိုင်ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဘာဖြစ်လို့ဆိုတော့မြန်မာလူမျိုးရဲ့အချင်းချင်းအရန်ကူဆိုင်တဲ့အရန်ကူညီပေးတဲ့အပိုင်းဝိုင်းအနေနဲ့ပေါ့လေအဲဒီလိုကိုပတာဖေးမမှုဆိုတာရရှိပြီးသားဒါမဲ့ထိရောက်တဲ့စိတ်ကြံ့ခိုင်စေရဲ့နည်းလမ်းတွေကိုသိချင်းအားဖြစ်ပေါ့နော်တူချင်းစင်းနဲ့ကိုပတာပြန်တဲ့တည်ဆောင်နိုင်မယ်အချင်းချင်းနဲ့ဝေမျှရင်းနဲ့ပေါ့လေဒီစိတ်တန်ရာလေးဒီထက်မရင်းသွောင်းအောင်တက်နိုင်လို့မရအသက်သာသွောင်းအောင်ပေါ့နော်ကူညီပေးနိုင်မယ်လို့ကျွန်မမျှော်လင့်ချင်တယ်ပေါ့လေအဲဒီလိုအနည်းငယ်ရေးဖြန့်ဝေပေးရင်အဲတက်နိုင်လို့မရလဲအခုအတွက်ကနှစ်စီလာများကျွန်တော်တို့ဒီစိတ်တန်ရာကိုကုစားဖို့လိုအပ်သွားလို့ဆိုတော့ကျွန်တော်တို့အားလုံးကလည်းဒီပေါ်အသက်မှာပဲအားလုံးကလည်းရှေ့ဆက်ဖို့အသင့်တကယ်ရှိပါတယ်ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ပါမပန်းနူးအခုလိုအချိန်ပေးပြီးတော့ဖြေကြရတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ကျေးဇူးများကြီးတင်ပါတယ်မာယူဒီလိုများခင်ရတယ
်မကင်ဖြူတွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကိုအောင်ကစီစဉ်တင်ဆက်ပေးထားတာပါ
ဝါရှင်တန် DC ရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုတန်းတွေရဲ့အောက်မြေဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇူလိုင်လ28ရက်နေ့မှာဆောက်လုပ်ခဲ့တာပါ။၃နှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်9.8တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ။1950ဇူလိုင်လ25ရက်နေ့ကနေ1953ဇူလိုင်လ28ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,584 ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီထိမ့်မဲ့နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်9ပေလောက်ရှိတဲ့ရုပ်တုပေါင်း19ရုပ်ကိုအဲ့ဒီအထိမ့်မတ်နေရာအလယ်လောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦးမရင်းတက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တုတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်းထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွတ်နေတဲ့ပုံတံလည်းဖော်ထားပါတယ်ဒီကင်းတော့အဖွဲ့မှာဆက်သွယ်ရေးသမားစေမှုစသူတွေလည်းပါဝင်ပြီးတက်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်နဲ့တချို့ကတော့ကာပိန်တနက်တွေကင်ကြပါတယ်ဒီရုပ်တုတွေရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းဓာတ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။ အဲ့ဒီပုံတွေထဲမှာကြီးရည်လေးနဲ့မရင်းကုန်းရည်တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေရဲ့ပုံတွေကမ်းခြေဆောင်တက်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းတရံပုံတွေဒီခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့လည်းဖြစ်ပါတယ်အဲ့ဒီနိုင်ငံဘက်ဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အာထုံးမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေ podcast radio အစီအစဉ်တွေကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ့်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နှစ်သက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မျိုးတွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်လန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်။မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်။အသက်၅နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖတ်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you learn.
စာပတ်တော့ဘူးသူတာရလိုက်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အငီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိษံရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုတ်ထည့်နိုင်ပါတယ
် Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်လန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ကြီးချင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းဆောက်လို့လူတန်းလာကြပါတယ်။စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen Little Free Libraries all around in other neighborhoods.
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝန်ကျင်မှာစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်။
ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါစာအုပ်အလွယ်တကူငှားရမ်းဖတ်ရှုလို့ရတာကြောင့်လေလူတန်းသူတွေပေါ်ရတယ်စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ
် A neighbor from a couple of streets over contacted me to ask whether
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူတန်းနိုင်ခဲ့ပါတယ်။အကြောင်းတစ်ကြောင်းမှာဆိုရင် Main Clay Kindle အသင်းကလည်းစာအုပ်စင်တစ်ခုလူတန်းထားပါတယ်။ Kindle အသင်းခေါင်းဆောင်တဦးဖြစ်တဲ့ Jennifer Conrad က
Readers become leaders.And Girl Scouts is really about fostering leadership.
ဘာသာတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ်။မိန်းကလေးကင်းထောက်သင်းစရာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ်
။အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ။အခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြေခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်။
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟောဝါအကြွမ်းတဝင်ရှိပါရယ်အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါလမ်းတွေကကျင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါရယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုတွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ ဒါပေမဲ့လည်းခနေ့အချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရက်မနာမောင်းနေနိုင်ပါတယ်ကွာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ။
ဒီတစ်ပတ်တော့2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရသွားသူနှစ်ဦးကျန်းစတီထွင်ခဲ့တဲ့ Organic Catalyst လို့ခေါ်တဲ့ဓာတုဗေဒနယ်ပယ်ကထူးခြားခြားတီထွင်နိုင်ခဲ့တဲ့အောင်မြင်မှုအကြောင်းကိုပြောပြပေးပါမယ်
။ The Royal Swedish Academy of Sciences has today decided to award the 2021 Nobel Prize in Chemistry jointly to Benjamin List and David Macmillan.
သိပ္ပံဆိုင်ရာ Royal Swedish Academy က2021ခုနှစ်အတွက်ဓာတုဗေဒ Nobel ဆုကို Benjamin List နဲ့ David Macmillan တို့ကိုအချိုးအစားမငင်ညာတဲ့ Asymmetric Organocatalysis တီထွင်မှုကြောင့်ပူးတွဲချိနှင့်ဖို့ဆုံးဖြတ်ကြောင်းကြေညာပါတယ်လို့ဓာတုဗေဒ Nobel ဆုရွေးချယ်ရေးကော်မတီကပြောသွားတာပါ။ Germany နိုင်ငံ Max Planck Institute က Benjamin List နဲ့အမေရိကန်နိုင်ငံ Princeton တက္ကသိုလ်ပါမောက္ခ David Macmillan တို့ဟာအတူတူလက်တွဲပြီးသူတည်တနာလုပ်ခဲ့ကြတာမဟုတ်ပေမဲ့တစ်ချိန်တည်းလိုလိုမှာပဲဒီနည်းသက်ကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ Molecules တွေကိုတိဆောက်တာဟာသိက္ခာကိုခက်ခဲတဲ့အမှုပညာတစ်ယောက်ပါ။ Benjamin List နဲ့ David Macmillan တို့ဟာ Organocatalysis လို့ခေါ်တဲ့ Molecules တိဆောက်ဖို့အတွက်အထူးနည်းသက်တစ်မျိုးကိုကျန်းစနိုင်တာကြောင့်2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကိုထိုက်ထိုက်တန်တန်ရရှိခဲ့တာဖြစ်ပါတယ်။ဒီ organic catalyst ဟာ carbon atom တွေနဲ့တိစောက်ထားတဲ့တည်ငြိမ်တဲ့ပုံစံရှိပြီးလှုပ်ရှားမှုပိုးရှိတဲ့ဓာတ်အုပ်စုတွေတွဲလာနိုင်စွမ်းလည်းရှိပါတယ်။သူကဘယ်လိုသုံးနိုင်လဲဆိုတော့သူတို့ရဲ့တီထွင်မှုဟာဆေးသုတေသနအတွက်အကြီးဆုံးအထောက်အကူဖြစ်စေုံသာမကဝင်းကျင်မငြင်းငန်းစေတဲ့ဓာတုနည်းတစ်မျိုးကိုပါရရှိစေတာဖြစ်ပါတယ်။သူတေသနလုပ်ငန်းနဲ့ဆက်မှုလုပ်ငန်းအများအပြားဟာဓာတုဗေဒပညာရှင်တွေရဲ့ molecules အသစ်တွေဘယ်လိုတိဆောက်နိုင်လဲဆိုတော့တီထွင်နိုင်စွမ်းပေါ်မှာနှီးခိုနေရတာဖြစ်ပါတယ်။သူတို့တီထွင်လိုက်တဲ့ဒီ molecules တွေကလည်းအပြည့်အစုံစီးဖက်နပါဝင်ဆန့်ကျင်တက်တည်ရှိတဲ့ elastic နဲ့တာရှည်ခံတဲ့ durable ပစ္စည်းမျိုးကလည်း solar ပြားလိုနေအောင်ခြေကစွမ်းရင်တွေ battery ဩရက်ကတိမ်းစီးစွမ်းရင်တွေဒါမှမဟုတ်လူရဲ့ခန္ဓာကိုယ်တွင်ယောဂဖြစ်ပွားမှုတွေတိုးမလာအောင်ထိမ့်ပေးတာတွေအထိလုပ်ပေးနိုင်တာပါဒီလိုမျိုးအသုံးကျတဲ့ပစ္စည်းတွေထုတ်နိုင်အောင်ဓာတုဓာတ်ပြမှုတွေကိုထိမ့်ချုပ်နိုင်တိုးမြှင့်နိုင်အောင်လုပ်ပေးမယ် catalyst လိုအပ်ပါတယ်ဥပမာကားရဲ့ catalyst ကအစိတ်တဲ့ကာမီကိုတွေကိုအန္တရာယ်မရှိတဲ့ molecules အဖြစ်နဲ့ပြောင်းပေးတာမျိုးဖြစ်ပါတယ်လူသားတွေရဲ့ခန္ဓာကိုယ်ထဲမှာဆိုရင်လဲထောင်းနဲ့ခြေတဲ့ catalyst တွေကအင်ဇိုင်းပုံစံနဲ့ပါဝင်ပြီးအသက်ရှင်ရပ်တည်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်နေတာပါဒီ catalyst ရဲ့အလုပ်လုပ်ပုံကဘလို့ပါလဲအလွယ်ကူဆုံးနားလည်နိုင်ဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာချင်မောင်ညိုကအခုလိုရှင်းပြပါတယ
် catalyst ဆိုတာကတော့ဘယ်ဓာတ်ပြည့်ချင်းမဆိုတော့ပြင်းပြအောင်လုပ်နိုင်စွမ်းရှိတဲ့ပစ္စည်းကိုခေါ်ပါတယ်အဲ့ဒီ catalyst ဆိုတဲ့မှာဓာတ်ပြည့်ကိုယ်တိုင်ကဘာမှမပြောင်းလဲမပြောင်းလဲတဲ့အတွက်သူ့ကိုအနေငယ်ထည့်ပေးရုံနဲ့ဓာတ်ပြည့်ချင်းကိုပြင်းပြန်စွာဖြစ်စေတဲ့ဟာ catalyst လို့ခေါ်ပါတယ်ဒီ catalyst တွေကတကယ်တော့ဓာတ်ပြည့်တဲ့အခါမှာပစ္စည်းတစ်ခုက activation energy ဆိုတာရှိတယ်ပစ္စည်းတစ်ခုကလူတွေလိုပေါ့တယောက်တစ်ယောက်မာနကြီးနေတယ်ပေါင်းစားလို့မရသူတို့သားလည်းမာနကြီးနေမယ်သူတို့သမီးလည်းမာနကြီးနေမယ်သူတို့မပေါင်းနိုင်အဲ့တော့ပေါင်းဖို့အတွက်ကိုသူကမာနကိုချရအဲ့မာနာချရတယ်အဲ့ဒီမာနာချဖို့အတွက်ကိုဒီရှားလူတယောက်ဝင်လို့လုံးလာတယ်လို့ပဲဒီကက်တလစ်ကပါဝင်ပြီးလှုပ်ဆောင်ပေးရတာတပည့်ချင်းဖြစ်သွားတယ်ဒါကြောင့်ကက်တလစ်ဆိုတာကျွန်တော်တို့ဒီမှာတော့ဗမာတွေကပြောကြတာအောင်သွဲသဘောမျိုးပြောကြပါတယ်အဲ့တော့အမှန်လူတွေကအောင်သွဲဆိုရင်နားလည်သွားပြီးတပည့်ချင်းဖြစ်အောင်သူကဆောင်ရွက်ပေးရပေါ့ ဒီလိုဝစုရတဲ့ပုံကူအနေနဲ့အမှန်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုပြုလုပ်တာကြောင့်ဖြစ်တယ်။အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုရင်အောက်ကနေဖြစ်စီတွေကသူတို့ရဲ့တပ်ပြုနှုံးကအမှန်နေတယ်။တပ်ပြုကလည်းအရန်ခက်တယ်။အောက်ကနေဖြစ်စီတွေကိုကျွန်တော်တို့လိုတဲ့နေရာကိုရောက်အောင်လို့ဆိုလို့တပ်ပြုဖို့ဆိုတာဘယ်လိုလဲဟုတ်ပေါ့။အခုအချိန်မှာဆိုရင်ကျွန်တော်တို့ကိုဗစ် -19 ထွက်ဆိုရင်ဒီကျွန်တော်စားတယ်ဖက်ဒီဆစ်တယ်လက်ပစ်တယ်အဲ့ဒီကောင်ကြီးကြားထဲမှာဝင်ပြီးတော့အပြုတ်သွားစီတဲ့ဖြစ်စီလို့ချင်ရင်ဘယ်လိုလုပ်မလဲပေါ့အဲ့တော့ဒီနေရာမှာအမတန်အရေးကြီးတာကက်တလစ်ပဲအဲ့ကက်တလစ်ဆံမပါရင်ဒါတွေပြုတ်လို့ရမှာမဟုတ်ဘူးဒါကြောင့်ဒီကက်တလစ်ကအမတန်အရေးကြီးတဲ့နေရာမှာပါဝင်ပြီးတော့လုံနိုင်တဲ့အနေအထားရှိတဲ့အတွက်နိုဗယ်ဆုပေးရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာခုကတော့ COVID-19 နဲ့ပတ်သက်ပြီးဆရာပြောတော့တယ်တခြားအရေးပါတဲ့နေရာတွေပေါ့နော် catalyst ဆိုဘယ်နေရာတွေမှာသုံးနေလဲအထူးကအဲ့ဒါလေးနည်းနည်းပြောပြပေးပါအောင်ဆရာ
ကျွန်တော်တို့အထက်တန်းဝင်ဖြစ်တဲ့ကာဗွန်မိုနောက်ဆိုက်ပေါ့ဘောဒကားတွေမှာအီဇော့ဆရာကာဗွန်မိုနောက်ဆိုက်တွေထွက်လာတယ်လူအန်လေးအမှန်ရှိပါတယ်ဘောဒကားတွေကနော်အားလုံးသိတဲ့အတိုင်းပဲဓာတ်ဆီကိုလောင်ကျွမ်းစေတယ်အဲ့တော့ ignition ဖြစ်တယ်လို့ကျွန်တော်တို့ကခေါ်ရတယ်အဲ့ဒီလောင်ကျွမ်းတဲ့အခါမှာကာဗွန်နဲ့အောက်ဆိုင်နဲ့ရေနဲ့ဟိုကာဗွန်မိုနောက်ဆိုက်နဲ့ကာဗွန်တွေလည်းထွက်လာတာ။အဲ့တော့ကာဗွန်မိုနောက်ဆိုက်ဆိုတာနည်းနည်းလေးရှူမိတာနဲ့အဆိတ်တင်ပြီးတော့သိနေပါလား။ဒါကြောင့်ကာဗွန်မိုနောက်ဆိုက်တွေကလေထဲမှာများလေလူတွေတို့ခတ်ရအောင်လုပ်တာ။အဲ့ဒီကာဗွန်မိုနောက်ဆိုက်ကိုအောက်ဆီဂျင်နဲ့ထပ်ပြီးတော့ပေါင်းတော့အဲ့ဇော့ပါထည့်လာတယ်ဆိုရင်ပလက်တီနမ်ဟိုအနည်းငယ်ပဲထည့်တာ။အဲ့တော့ပလက်တီနမ်ကိုအဲဆိုအဆင်မှာထည့်လိုက်ရင်ကာဗွန်မိုနောက်ဆိုက်တွေကကာဗွန်နဲ့အောက်ဆိုက်ပေါင်းသွားတဲ့အတွက်လူတွေအများကြီးသက်သာလာတယ်။ဒါကတော့အမှန်အသုံးဝင်တဲ့ example တစ်ခုပဲလို့ကျွန်တော်ယူဆပါတယ်
။ Catalyst ဟာဓာတုဗေဒပညာရှင်တွေအတွက်မရှိမဖြစ်အခြေခံပစ္စည်းတစ်မျိုးဖြစ်ပါတယ်။ Plastic နဲ့ရေမွေးကနေစားတောက်ကုန်ထိထုတ်ပေးနိုင်တဲ့ဒီပစ္စည်းအတွက်အရင်ကတတုနဲ့ enzyme ဆိုပြီး Catalyst တစ်မျိုးပဲရှိတယ်လို့သိထားရကနေတိုက်ခရက်2000ဝန်းကျင်ကစပြီးဘန်ဂျမင်လစ်နဲ့ဒေးဗစ်မက်မလန်တို့ကတတိယမြောက်အမျိုးအစားဖြစ်တဲ့ asymmetric organocatalysis အမျိုးအစားကိုအချိုးအစားမညီတဲ့ organic molecule လေးတွေနဲ့တိစောက်ထားတဲ့ organic catalyst လို့ခေါ်တဲ့အမျိုးကိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ catalyst နဲ့ပတ်သက်တဲ့အတွေ့အခေါ်ကရိုးရိုးရှင်းရှင်းနဲ့ထူးခြားတဲ့အတွက်အတော်များများကပဲငါတို့အရင်ကဒီလိုဘာကြောင့်မတွေးမိပါလဲလို့ဖြစ်ကုန်ကြတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါရှင်။
ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာလူထုရဲ့ဒီမိုကရေစီနည်းကြသဘောထားဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအကြအသေးကိုဥပဒေကြောင့်အရငြိမ်းချမ်းစွာဖြစ်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလည်း CRPH နဲ့ NUG ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာ6ရက်နေ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးဖြတ်ချက်ထဲမှာဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းကိုပြင်းထန်စွာပြစ်တင်ရှုံချထားသလိုသမရအဝင်းမြင့်တဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပွဲရလာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့နဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ကိုလေးစားဖို့ရွေးကောက်ခံလွတ်တော်အားလုံးကိုလွတ်တော်ကိုယ်စားလှယ်အားလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်International Republican Institute IRI ရဲ့2023ခုနှစ် Freedom Award ဆုလွတ်လပ်ခွင့်ဆုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဦးကျော်မိုးထွန်းလည်းပါပါတယ်။အခြား၃ယောက်နဲ့အတူဆုချီးမြှင့်ခံရတဲ့ဆုပွဲပွဲအခမ်းအနားကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမှာပါ။ Democracy လွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စရပ်များတိုးတက်ရေးအတွက်ပိုင်းဖြတ်မြုပ်နှံဆောင်ရွက်ခဲ့ကြသူတွေကို IRI အဖွဲ့ကြီးကအမြင့်ဆုံးဒီဆုကိုချီးမြှင့်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံထဲကအနေနဲ့ဖြတ်ထားတဲ့ဒေသချုံမှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတွေတိုးနေတဲ့အပေါ်ဆိုရင်ကြောင့်လူခွင့်ရဆရာကုလသမဂ္ဂမဟာမင်းကြီးရုံကပြောပါရယ်ချင်းပြည်နယ်ကံပလက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကနီနယ်မုံရွာမြို့နယ်မကွေတိုင်းထက်ကခေါငေါမြို့နယ်တွေမှာလက်နက်ကြီးတွေပို့ချလာနေတဲ့အပြင်အစစ်မြစ်စစ်ဗိုလ်ချုပ်တို့ကိုပါလုထားတယ်လို့အော်တိုဘလာရှန်နေထုတ်ပြန်ချက်ထဲမှာပြောထားပါရယ်
နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ BJ Elias နဲ့ El Santo တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပျော်ဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you.